မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်ဆိုရင်ရည်ယူတန်းခံမှုတွေကိုရုပ်သိမ်းပေးမယ်လို့ဒီကနေ့ရန်ကုန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအာဆီယံနိုင်ငံများနဲ့ဆက်ဆံရေးဥရောပပါလီမန်ရဲ့ကိုယ်စားလှယ်အဖွဲ့ကပြောလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလူခွင့်အခြေအနေတစုံတရာတိုးတက်လာတာကိုမြင်တွေ့ရပေမဲ့လုံဆောင်စရာတွေအများကြီးကျန်နေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်။အပြည့်စုံကိုတော့မန္တန္တာချန်ကပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာ9ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေတဲ့12ဥပအာဆီယံနိုင်ငံများနဲ့ဆက်ဆံရေးဥရောပပါလီမန်အဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ဟာကြာသပတင်းတွေကရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲအတွင်းဥရောပပါလီမန်မတ်တွေကမြန်မာနိုင်ငံမှာလူခွင့်ရေးနဲ့သတင်းမီဒီယာလွတ်လပ်မှုနိုင်ငံရေးကျင်းသားတွေလွတ်မြောက်လာတာမျိုးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပစ်ခတ်ရေးဆဲရေးလှုပ်လာတာမျိုးလို့ထူးခြားတဲ့အပြောင်းအလဲတချို့ကိုမြင်တွေ့ခဲ့ရပေမယ့်နိုင်ငံရေးကျင်းသားအကုန်မလွတ်မြောက်သေးတာဒါတွေကိုပြည့်စုံအောင်လုပ်ဖို့ကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေအနေငယ်ဖြစ်နေသေးပြီးအဲ့ဒီလိုလက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာအာရမလောအပေးခိုင်းစေတာအမျိုးသမီးတွေပေါ်အာရမပြုကျင့်တာမျိုးလိုလူခွင့်ရချိုးဖောက်မှုတွေဟာရှိနေစေဖြစ်တဲ့အတွက်ဒီအခြေအနေတွေကိုတိုးတက်အောင်လုပ်ဖို့လည်းလိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။လက်ရှိအခြေအနေမှာတော့လူခွင့်ရရှူတော်ကနေပြောမယ်ဆိုရင်အရေးယူတန်းခတ်မှုတွေကိုရုတ်သိမ်းတင်မတင်ပြောဖို့ရာအချိန်မတန်သေးဘူးလို့အခုလိုပြောခဲ့ပါတယ
်။ I think from a human rights point of view it is too early to say now.
လူခွင့်ရရှိတော့ကပြောရမယ်ဆိုရင်တော့အရေးယူတန်းခတ်ပိတ်ဆို့မှုတွေကိုဖယ်ရှားရေးမဖယ်ရှားရေးဆိုတာပြောဖို့အစလုံးပါသေးတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြုပြင်ပြောင်းလဲမှုတွေအားလုံးကို EU ကအလေးနဲ့ထောက်ခံမှုပေးနေပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အထက်မှာအမျိုးသားလူခွင့်ရကော်မရှင်ပေါ်ပေါက်လာတာကလည်းထင်ရှားတဲ့အမှတ်တိုင်တစ်ခုပါပဲ။ဒါပေမဲ့နောက်ထပ်ဒီထက်ပိုပြီးတော့လှုပ်ဆောင်မှုတွေလိုအပ်ပါသေးတယ်ရှင်။
ဒါအပြင်မကြခင်ကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့လွတ်လပ်ပြီးတရားမျှတမှုရှိခဲ့မယ်ဆိုရင်ဒီအရေးယူတန်းခတ်မှုတွေကိုရုတ်သိမ်းဖို့နဲ့ပတ်သက်ပြီးတန်တရားဖြစ်စရာမရှိဘူးလို့လည်းဥရောပတန်တမန်တဦးကအခုလိုပြောခဲ့ပါသေးတယ်
။ If those by elections will be fair and free and if the results will be really the expression
ဂျားဖြတ်ရွေးကောက်ပွဲကတရားမျှတပြီးတော့လွတ်လပ်ဖို့ဆိုပြီးဒီရွေးကောက်ပွဲရလိုက်ရဲ့မြန်မာပြည်သူလူထုရဲ့တကယ့်ဆန္ဒအမှန်ကိုထင်ရှားစေရရလက်ဖြစ်ရပါမယ်။တန်ခတ်ပိတ်ဆို့မှုကိုနောက်ပိုင်းမှာဖယ်ရှားပြီးမယ်ဆိုတာကတော့သိကြပါရယ်။ EU ရဲ့နိုင်ငံခြားရေးဝန်ကြီးတွေကဒီ April 23ရက်နေ့မှာဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါရယ်။ကျွန်တော်ဒီမြန်မာနိုင်ငံခီးစဉ်ကနေပြီးတော့ရတဲ့အကဲဖြတ်ချက်တွေကိုဒီအကြံပြုချက်ပေးဖို့သွားမှာပါ။လာမယ့်လပိုင်းတွေအတွင်းမှာပို့ပြီးတော့ဖြစ်ပေါ်တိုးတက်မှုတွေရှိမယ်လို့မျှော်လင့်ပါရယ်။အစိုးရအနေနဲ့ပြင်းပြအောင်လှုပ်ဆောင်မဲ့လုပ်ငန်းတွေကအများကြီးရှိသေးပါတယ်။စေခေါ်ချက်တွေကလည်းအများကြီးရှိပါတယ်။နောက်9နှစ်ကြာတော့မှလွယ်လွယ်ကူကူနဲ့ရှင်းနိုင်အောင်မဟုတ်သေးပါဘူ
း။မြန်မာဒီမိုကရေစီကောင်ဆောင်ထောင်ဆန်းစုကြည်ကတော့ EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ရေးယူတန်းခတ်မှုတွေကိုရုတ်သိမ်းဖို့ကိစ္စကို April 1ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲပြီးတဲ့အထိစောင့်သင့်တယ်လို့ဗုဒ္ဓဟူးနေ့ကပဲပြောဆိုထားတာပါ။ EU ကရေးယူတန်းခတ်မှုတွေချမှတ်ထားတဲ့အထက်ကမြန်မာအရာရှိတွေကိုခီးသွားလာကွင့်တားမြစ်ထားတာကိုမကြသေးခင်ကပဲပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။ February 28ရက်နေ့ကနေမတ်လ2ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်တဲ့9ရက်ကြာခီးစဉ်အတွင်းအာဆီယံနိုင်ငံများနဲ့ဆက်ဆံရေးဥရောပပါလီမန်အဖွဲ့ဟာသမ္မတဦးသိန်းစိန်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့လည်းသမ္မတအိမ်တော်မှာတွေ့ဆုံခဲ့သလိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပြင်အမျိုးသားလူခွင့်ရေးကော်မရှင်နဲ့လည်းတွေ့ဆုံခဲ့တာပါ။မနေ့ဖြန်မှာတော့နိုင်ငံရေးပါတီတချို့နဲ့တွေ့ဆုံမှုရှိတယ်လို့သိရပါပါရှင်။